ကိုဗစ်ကရောဂါကြောင့်တိဆုံးသူနောက်တူအပါအဝင်အတီးပြုလူနာတွေတိုးလာနေတဲ့အတွက်ယောဂကုသမှုအနေအကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကိုဗစ်ယောဂကုသခံထားရတဲ့အသက်40ကျော်နှစ်အရွယ်အမျိုးသမီးတဦးရန်ကုန်မြို့မှာဆေးကုသမှုခံရင်းတိဆုံးသွားခဲ့တယ်လို့နောက်ထပ်လည်းအတီးပြုလူနာတွေဆက်ဆေးတွေ့ရှိနေတာကြောင့်ကုသမှုအနေအကိုပညာရှင်တွေသတိပေး င်းမနေ့ညကတည်ဆုံးခဲ့တာဖြစ်ကြောင်းကျန်းမာရေးနဲ့အောက်ဇာဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တခြားရောဂါအခံတွေရှိနေတဲ့ဒီလူနာဟာဆေးရုံရောက်ပြီး12နာရီအတွင်းမှာတည်ဆုံးခဲ့တာလို့လည်းဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
။တရက်နေ့မှာတခွဲနမူနာယူတယ်ဒီနှစ်ရက်နေ့မှာအခြေရတယ်ပေါ့နော်။၃ရက်နေ့မှာပဲအမားတို့ကဝေးပါးကြီးကိုပို့လိုက်တယ်။မနေ့7နာရီဘက်ကိုရောက်တယ်။12နာရီကြာပြီးတော့ည7နာရီဘက်မှာဆုံးတာပေါ့နော်။သူကကိုရီးယားကဟိုမန္တလေးမှာ14ရက်8လမှာပြရတယ်။အဲယောဂါတော်တော်ကြီးကိုသိုးနေပြီ။သိုးနေတာကိုသူဆက်ပြီးတော့ဟိုမန္တလေးမှာဆက်မပြဘူးရန်ကုန်ဆင်းလာပြီးအိမ်မှာပဲနေတယ်။နေသားနေမှာအဲ့လိုတိတ်ဆိုးလာမှဆေးရုံပြတယ်။ပြပြီးဆေးရုံကလည်းချက်ချင်းဆစ်ဆေးလိုက်လို့တယ်။ဆစ်ဆေးရတော့ပြတော့ဆိုဝေးပါးကြီးဆေးရုံကိုအိမ်မှာပို့တယ်။ဖြေရပြီးတော့ပို့တယ်။ပေါ်မလို့သူ ICU ထဲတောင်သူမရောက်လိုက်ဘူးပြောချင်တာသူ့ရဲ့ယောဂါဟာငိုတဲ့ဆိုးဝါးပြင်းထန်ပြီးတာဖြစ်တယ်ပေါ့နော
်ကိုဗစ်အတီးပြူလူနာတွေထဲမှာအထူးကျက်မှတ်ကုသနေရသူ၅ဦးရှိနေတယ်လို့လည်းပြောပါတယ်တိဆုံးမှုပါဝင်နောက်ထပ်အတီးပြူလူနာတွေတိုးလာနေတာကြောင့်ကူးစက်နိုင်တဲ့အန္တရာယ်ကိုသတိထားကြဖို့လည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ
်ဒုတိယတိဆုံးတာကနန်းအချင်းတစ်ပြင်းနဲ့လို့သူ့မိသားစုအတွက်ကတော့တရားရဂိုင်းလုံးဆုံးရှုံးမှုဖြစ်ပါတယ်ဒီလိုမျိုးဆုံးရှုံးမှုမျိုးကိုယ်နိုင်ငံသားတွေသူတို့မှလည်းမဖြစ်စေချင်ပါဘူးယောဂါဖြစ်ပွားကူးစက်မှုလည်းမဖြစ်စေချင်ပါဘူးဒါပေမဲ့အဲ့လိုမဖြစ်အောင်လုပ်ဖို့ဆိုတာလေကျန်းမာရေးနဲ့အားစားဝန်ကြီးဌာနအားနဲ့အဲတခုတည်းနဲ့လုံးလုံးမရပါဘူးဘိုးအဆင့်ကြီးကြပ်ကွန်ကရီကော်မတီရဲ့လမ်းညွှန်မှုနဲ့ကျန်းမာရေးအားစားဝန်ကြီးဌာနနေပြီးတော့လိုအပ်တဲ့နောက်အကြံဉာဏ်တွေပြည်သက်ဆိုင်ရာတိုင်းဒေသကြီးနဲ့အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုသက်ဆိုင်ရာအစိုးရအဖွဲ့ဝန်ကြီးဌာနတည်တဲ့ပူးပေါင်းဆောင်ရွက်မှုတွေအပြင်အရေးကြီးဆုံးကတော့ပြည်သူလူထုပါဝင်မှုပါပဲပြည်သူလူထုပါဝင်ရင်ဒီတိုက်ပွဲကျမတို့နိုင်မယ်ပြည်သူလူထုမပါရင်တော့ကျမတို့ကရေရှည်ပြောတော့ဆုံးရှုံးမှုများစွာနဲ့ဆက်တိုက်နေရမှာဖြစ်ပါတယ
်ပိုးရိပ်လူနာအများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာတော့ပြည်နယ်တစ်ခုလုံးမှာမလိုအပ်ရင်အပြင်မထွက်ဖို့နဲ့ညမထွက်ရအမိန့်ကိုလည်းပြည်နယ်တစ်ခုလုံးပြီးပါထုတ်ပြန်ထားပါတယ်ကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းနဲ့ကမြို့နယ်ခုနှစ်ခုမှာလည်းမလိုအပ်ဘဲအိမ်ပြန်မထွက်ဖို့ညွှန်ကြားထားသလိုကျန်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်တွေကိုလိုက်နာဖို့လည်းတိုက်တွန်းထားပါတယ်။ယောဂကူးစက်မှုတွေတိုးလာနေတဲ့သတင်းတွေကြောင့်စိုးရိမ်တဲ့သူတချို့ကတော့ဆေးရုံစည်းကမ်းတွေမှာပြတ်တာတာတွေရှိနေတယ်လို့လည်းရန်ကုန်တိုင်းအင်းစိန်မြို့နယ်ကလိုအပ်ပြီးဆရာဝန်တယောက်ဖြစ်တဲ့ဒေါက်တာတောင်းလင်းကပြောပါတယ်
။ခုကတော့ community transmission ကလည်းရှိနေပြီလို့အကုန်လုံးကသတ်မှတ်ထားကြပြီဆိုတော့လေပြည်သူလူထုတွေကလည်းဟိုကိုချားတယ်ဆိုတာနဲ့စိတ်ပူကြပြီလေသိပ်ဘူးလို့လည်းအမျိုးမျိုးပေါ့နော်ဖုန်းနဲ့တဆင့်စုံစမ်းတာလည်းရှိတယ်ဖီဗာကလင်းတွေကိုလာပြရလည်းရှိတယ်ကိုယ့်ပတ်ဝန်းကျင်ကလူကိုစိတ်ပူတဲ့အတွက်ကြောင့်သူ့ကိုနော်ဖီဗာကလင်းပြဖို့ဆောက်ရှင်အကြံပေးရလည်းရှိတယ်အဲ့လိုမျိုးတွေပေါ့နော်ပြည်သူလူထုကတော့တော်တော်လေးစိတ်ဝင်စားနဲ့လိုက်ပြီးတော့လောက်ကြလဲတွေ့ရပါတယ်ဗျာ
ဖြန်းနာကိုစေကန်တွေစီလူကိုယ်တိုင်လာပြကြသလိုဖုန်းကနေတဆင့်မင်းမြတ်နဲ့အထင်မှာပိုးရီလူနာနဲ့ထိတွေ့ခဲ့တဲ့တွေအကြောင်းကိုပါစိုးရင်တကြီးမေးလာကြလို့ဒါတွေထက်ကိုယ်တိုင်လိုက်နာဖို့လိုတဲ့အချက်တွေကိုဒေါက်တာတောင်းလင်းကအကြံပြုထားပါတယ်အဲ
့တော့ပြည်သူလူထုအနေနဲ့ကအဲ့လိုမျိုး primary contact secondary contact တွေရှောက်ပြီးတော့စဉ်းစားနေနေအစားကိုဗီနာကလူကလည်းဘယ်သူပဲဖြစ်ဖြစ်ပိုးရှိရလိဖြစ်နိုင်တယ်ကိုကိုယ်တိုင်လည်းပိုးရှိရလိဖြစ်နိုင်တယ်အဲ့လိုမျိုးသဘောထားပြီးတော့ကိုရှိရလည်းသူများစီမကူအောင်သူများဥစ္စာလည်းကိုရှိမရောက်ထားအောင်ကျွန်တော်တို့ကနေထိုင်ရမှာပေါ့နော်ကိုလှုပ်ဆောင်ရမယ့်အချက်ဘေးချက်ပေါ့နော် stay home ရယ် mask တာရယ်လက်စည်းတာရယ်ချက်ပြခွာနေရယ်အဲ့လိုချက်ကိုပဲတိတိချာချာတယောက်ချင်းစီတယောက်ချင်းစီဟာနိုင်လုတ်ကပါမယ်လို့အဲ့ဒါလေးကျွန်တော်ပြောချင်ပါလို့
ပြည်ရင်းကူးစက်ခံရသူတိုးလာတာနဲ့အမျှယောဂထိန်းချုပ်ကာကွယ်ရေးစီးမင်းတွေကိုလိုက်နာဖို့သတိပေးနေပြီးချိုးဖောက်သူတွေကိုတဘာဝဘေးရနေတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူတာတွေလည်းနေရာတော်တော်များများမှာရှိလာနေပါတယ်စီကံမလိုက်နာသူတွေကိုထိထိရောက်အရေးယူဖို့လည်းပြည်ရင်းဝင်ကြီးဌာနကိုနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ကဒီတစ်ပတ်ထဲကျင်းပခဲ့တဲ့အွန်လိုင်းဆွေးနွေးကမှာပြောဆိုထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပို့ထားပါတယ်